ငယ်တွေကိုပြောပြကြတယ်။လွှတ်တော်ကိုယ်စားလှယ်တွေဆိုတာ2008ဖွဲ့စည်းပုံအခြေခံဥပဒေအရငါးနှစ်တကြိမ်ကျင်းပပြုလုပ်တဲ့အထွေထွေရွေးကောက်ပွဲတွေကနေပြည်သူလူထုရဲ့တိုက်ရိုက်ဆန္ဒမဲပေးရွေးကောက်တင်မြှောက်မှုနဲ့လွှတ်တော်တွေတဲကိုရောက်လာခဲ့ကြသူတွေဖြစ်ပါတယ်။လွှတ်တော်ကိုယ်စားလှယ်ဆိုတဲ့စကားလုံးထဲမှာပါတဲ့ကိုယ်စားလှယ်ဆိုတဲ့စကားလုံးကိုအနက်ထပ်ဖွင့်ရမယ်ဆိုရင်ပြည်သူလူထုရဲ့ကိုယ်စားလှယ်ပြည်သူကိုယ်စားလှယ်လို့ဖွင့်ရမှာဖြစ်ပါတယ်။မိမိတို့ရထားသောပြည်သူကိုယ်စားလှယ်ဆိုတဲ့ဂုဏ်ပုံနဲ့ညီညွတ်ထိုက်တန်တဲ့သူတွေဖြစ်ဖို့အတွက်လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့စွမ်းဆောင်ကြရပါတယ်။အဲဒီလိုစွမ်းဆောင်ကြတဲ့နေရာမှာပြီးခဲ့တဲ့အပတ်တွေတုန်းကပြောခဲ့တယ်လို့ပဲအစိုးရကိုစောင့်ကြည့်ချိန်ညှိနိုင်မှုအတွက်အစိုးရတင်မေးခွန်းတွေမေးစတာတွေကိုလှုပ်ကြရပါတယ်။အဲဒီအလုပ်တွေကိုလှုပ်ကြရတာဟာပြည်သူလူထုကိုစားလှုပ်ကြရတာဖြစ်တဲ့အတွက်ကိုယ့်ရဲ့အစိုးကိုယ့်ရဲ့မေးခွန်းတွေဟာပြည်သူလူထုရဲ့မျှော်လင့်ချက်တွေပြဿနာတွေအခက်အခဲတွေပကတိအခြေအနေတွေကိုအခြေခံဖို့သိအရေးကြီးလှပါတယ်။ပြည်သူတွေကြားတဲ့စဉ်ပြည်သူတွေရဲ့အတန်ကိုနားထောင်မယ်ဆိုရင်ပြည်သူလူထုရဲ့ပကတိအခြေအနေမှန်ကိုသိမြင်လာမှာဖြစ်ပြီးအဲ့ဒီအတန်တွေထဲမှာပါဝင်နေတဲ့ပြည်သူတို့ရဲ့မျှော်လင့်ချက်တွေကိုဖြည့်ဆည်းပေးနိုင်မှုကိုယ့်ရဲ့လုပ်ပိုင်ခွင့်ဘောင်ထဲကနေစူးစမ်းဆွမ်းဆောင်ပေးကြရတာဟာလွှတ်တော်ကိုယ်စားလှယ်တိုင်းရဲ့တာဝန်ပဲဖြစ်ပါတယ်။လွှတ်တော်ကိုယ်စားလှယ်တွေကပြည်သူနဲ့ထိတွေ့ဆက်ဆံပြီးပြည်သူအတန်တွေထင်ဟပ်နေသောအစိုးရတင်မေးခွန်းတွေမေးကြတဲ့အခါအစိုးရအဖွဲ့ရဲ့တာဝန်ရှိပုဂ္ဂိုလ်တွေကလာရောက်ဆွေးနွေးတာမျိုးလာရောက်ဖြေကြားတာမျိုးတွေလုပ်ကြရပါတယ်။အစိုးရအဖွဲ့တွေကတာဝန်ရှိပုဂ္ဂိုလ်တွေအနေနဲ့လွှတ်တော်ထဲမှာလာရောက်ဆွေးနွေးဖြေကြားတဲ့ကိစ္စတွေတဲကအချို့သောကိစ္စရပ်တွေဟာအစိုးရရဲ့ဂတိကဝတ်တွေအာမခံချက်တွေဖြစ်သွားပါတယ်။အဲ့ဒီဂတိကဝတ်တွေအာမခံချက်တွေအတိုင်းတကယ်လုံးမလုံးဆက်လက်စောင့်ကြည့်တဲ့လုပ်ငန်းစဉ်ကိုဆက်လုပ်ဖို့အတွက်လွှတ်တော်အသီးသီးမှာကော်မတီတရက်ကိုတိုက်ရိုက်တာဝန်ပေးထားပါတယ်။အဲ့ဒီကော်မတီရဲ့နာမည်ကတော့အစိုးရအဖွဲ့ကြီးဂတိကဝတ်အာမခံချက်များနဲ့လွှတ်တော်အခွင့်အရေးကော်မတီပဲဖြစ်ပါတယ်။အစိုးရတရက်အနေနဲ့လည်းပြည်သူအစိုးရလို့ကြွေးကြော်နေတဲ့ဆိုရင်ပြည်သူအတွက်လှုပ်လှုပ်ပေးဖို့လိုပါတယ်။ပြည်သူအတွက်လှုပ်လှုပ်ပေးနိုင်ဖို့ကလည်းပြည်သူတွေဘာလို့အပ်နေသလဲပြည်သူတွေဘာတွေခံစားနေရလဲပြည်သူလူထုရင်ဆိုင်ကြုံတွေ့နေရတဲ့ပြဿနာတွေအခက်အခဲတွေကဘာလဲပြည်သူလူထုရဲ့မျှော်လင့်ချက်တွေသဘောထားတွေဆန္ဒတွေကရောဘာတွေလဲစတာတွေကိုသိနေမှာဖြစ်ပါလိမ့်မယ်အဲ့လိုသိနေဖို့ဘလို့နည်းတွေသုံးမလဲဒီနေရာမှာအုပ်ချုပ်ရေးမှန်တိုင်းဖြစ်တဲ့အစိုးရအနေနဲ့လွှတ်တော်ကိုယ်စားလှယ်တွေဟာပြည်သူကိုယ်စားလှယ်တွေဖြစ်တယ်ဆိုတဲ့စဉ်းစားပုံမျိုးနဲ့စဉ်းစားနိုင်ဖို့တိတ်ကိုအရေးကြီးလာပါတယ်အုပ်ချုပ်ရေးမှန်တိုင်းထဲမှာရှိနေတဲ့တမရဒုတမရပြည်ထောင်စုဝန်ကြီးတွေတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေနဲ့တိုင်းနယ်ပြည်နယ်ဝန်ကြီးတွေအနေနဲ့ပြည်သူတွေထက်အမြဲဆင်းပြီးပြည်သူတွေနဲ့ထိတွေ့နေဖို့ကမလွယ်ကူတဲ့ကိစ္စတစ်ခုပါ။ဒါကြောင့်တပ်ဆိုင်ရာအစိုးရတွေဟာပြည်သူနဲ့အမြဲထိတွေ့နေသောပြည်သူလူထုကသူတို့ရဲ့ကိုယ်စားလှယ်တွေအဖြစ်ရွေးကောက်တင်မြှောက်ပေးထားသောလွှတ်တော်ကိုယ်စားလှယ်တွေရဲ့အတန်းတွေကိုဂရုပြုနားထောင်မှုအလေးအနက်ထားပြီးထည့်သွင်းစဉ်းစားဖို့တိတ်ကိုအရေးကြီးလှပါတယ်။ပြည်တော်စုအစိုးရဆိုရင်ပြည်တော်စုအဆင့်လွှတ်တော်တွေဖြစ်တဲ့ပြည်သူ့လွှတ်တော်မျိုးသားလွှတ်တော်နဲ့ပြည်တော်စုလွှတ်တော်တို့ရဲ့ဆွေးနွေးချက်တွေအကြံပြုတင်ပြချက်တွေကိုနားထောင်ရပြီးတိုင်းနယ်ပြည်နယ်အစိုးရအဖွဲ့တွေကတော့တပ်ဆိုင်ရာတိုင်းနယ်ပြည်နယ်လွှတ်တော်တွေရဲ့အတန်းတွေကိုနားထောင်ကြရမှာဖြစ်ပါတယ်။တပ်ဆိုင်ရာလွှတ်တော်တွေရဲ့အတန်းကိုအလေးနက်ထားနားထောင်ပြီးပြည်သူ့အတန်းကိုထင်ဟပ်သောစီမံကိန်းတွေချမှတ်ဆောင်ရွက်နိုင်မှသာပြည်သူ့အစိုးရဖြစ်လာမှာဖြစ်ပါတယ်။အစိုးရတည်းရဖြစ်လာတဲ့အခါမှာငါစိတ်ကူးထားသမျှငါကြံစီထားသမျှကိုငါအာနာရှိတုံးမှာလှုပ်ပြစ်လိုက်မယ်ဆိုတာမျိုးလှုပ်လို့မရပါဘူးပြည်သူအတန်ကိုလွှတ်တော်တွေကတဆင့်နားထောင်ပြည်သူရဲ့ပကတိအခြေအနေကိုလွှတ်တော်တွေကတဆင့်သိမြင်နိုင်အောင်စူးစမ်းပြီးမှပြည်သူဘဝမြင်မာရေးအတွက်ကောင်းမွန်တဲ့မူဝါဒတွေကိုချမှတ်ဆောင်ရွက်ကြရတာပဲဖြစ်ပါတယ်လွှတ်တော်ထဲမှာလွှတ်တော်ကိုယ်စားလှယ်တွေမေးတဲ့မေးခွန်းတွေဟာပြည်သူတွေမေးချင်တဲ့မေးခွန်းတွေဖြစ်ပါတယ်လွှတ်တော်ကိုယ်စားလှယ်တွေတင်သွင်းတဲ့အဆိုတွေဟာပြည်သူလူထုရဲ့ပြဿနာတွေအခက်အခဲတွေရင်ဆိုင်ကြုံတွေ့နေရတဲ့ကြက်တဲမှုတွေကိုအခြေခံပါတယ်ဒါကြောင့်အစိုးရအဖွဲ့အနေနဲ့လွှတ်တော်ကိုယ်စားလှယ်တွေရဲ့မေးခွန်းတွေကိုဖြေကြားခြင်းအဆိုများကိုဖြေရှင်းခြင်းဆွေးနွေးခြင်းတွေဟာတော်ဝိုက်သောဤအဖြစ်ပြည်သူလူထုနဲ့ထိတွေ့ဆက်ဆံနေတာပဲဖြစ်ပါတယ်။လွှတ်တော်တွေထဲမှာလွှတ်တော်ကိုယ်စားလှယ်တွေပြောဆိုနေသမျှအားလုံးဟာပြည်သူလူထုကိုကိုးစားပြုတဲ့အတွက်ပြည်သူအစိုးရဖြစ်ချင်တဲ့ဆိုရင်ဖြင့်ဒီပြောစကားတွေအားလုံးကိုအလေးထားဖို့အရေးကြီးပါတယ်။လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ကလည်းလွှတ်တော်ရဲ့အတန်းတွေမှာပြည်သူလူထုရဲ့အတန်းထင်ဟပ်နိုင်မှုပြည်သူလူထုရဲ့ပကတိမြေပြင်အခြေအနေတွေကိုဖော်ညွှန်းနိုင်မှုပြည်သူနဲ့အမြဲစေအဆက်အသွယ်မပြတ်ဘဲချိတ်ဆက်ဆောင်ရွက်နေရမှာပဲဖြစ်ပါတယ်။ပြည်သူတွေရဲ့အထီးစင်ပြည်သူလူတွေရဲ့အတန်းကိုကြားရဖို့ဒီပေါင်းဆောင်နဲ့စူးစမ်းပြည်သူတွေဖြစ်ပျက်နေသမျှကိုတတ်နိုင်သမျှသိနေအောင်အားထုတ်ပြီးပြည်သူကိုကိုးစားပြုသောအပြုအမူအပြောအဆိုလောက်ကန်ဆောင်ရွက်မှုတွေကိုလှုပ်ဆောင်ကြရမှာပဲဖြစ်ပါတယ်။လွှတ်တော်အစည်းအဝေးခန်းမတွေကိုဝင်ပြီးလွှတ်တော်ကိုယ်လည်းတာဝန်ကိုစတင်ထမ်းဆောင်လိုက်ပြီးဆိုတာနဲ့ငါဟာငါကိုငါထက်ပြည်သူလူထုကိုကိုးစားပြုသောလွှတ်တော်ကိုယ်လည်းတယောက်ဖြစ်သွားပြီဆိုတော့ခံယူမှုမျိုးကိုပြောင်းလဲပြစ်လိုက်ရတော့မှာဖြစ်ပါတယ် တွတ်တော်ကိုယ်တည်းတယောက်ဟာပြည်သူရဲ့နာပြည်သူရဲ့မျက်စိပြည်သူရဲ့ပါးစပ်အဖြစ်မိမိကိုမိမိအတုံးတော်ခံကြရမှာဖြစ်ပါတယ်။အစိုးရရဲ့မူဝါဒတွေလုံထုံးလုံနည်းတွေဟာပကတိမြေပြင်အခြေအနေနဲ့ဝေးကွာမနေစေဖို့နဲ့ပြည်သူလူထုကိုအမှန်တကယ်အကျိုးပြုစေဖို့အမြဲတမ်းစောင့်ကြည့်တက်မှတ်ပေးရမှာလည်းဖြစ်တယ်။တွတ်တော်ရဲ့အနေနဲ့ပြည်သူနဲ့အစိုးရအကြားမှာပေါင်းကူးတရားအဖြစ်နဲ့ချိတ်ဆက်ပေးနိုင်ကမှအစိုးရလုပ်တဲ့အလုပ်တွေဟာပြည်သူအတွက်ဖြစ်ပြီးပြည်သူအစိုးရဖြစ်လာမှာပါ။လွှတ်တော်ကိုယ်တော်ရဲ့အနေနဲ့ပြည်သူအတန်လွှတ်တော်အတန်ဖြစ်အောင်ကိုပြောသမျှစကားတွေဟာပြည်သူလူထုရဲ့ခံစားချက်တွေကိုကိုစားပြုနိုင်မှုစူးစမ်းကြတယ်လို့ပဲအစိုးရအဖွဲ့ဝင်တွေအနေနဲ့လည်းလွှတ်တော်ရဲ့အတန်ကိုပြည်သူရဲ့အတန်အဖြစ်အလေးနက်ထားနားထောင်ပြီးစူးစမ်းဆောင်ရွက်ကြပါမှပြည်သူကိုစားပြုလွှတ်တော်ပြည်သူအစိုးရဆိုတဲ့အနက်ဒိတ်ပေတွေရဲ့အနှစ်သာရကိုပြည်သူလူထုကခံစားကြရမှာပဲဖြစ်ပါတယ်။နိုင်ငံရေးကိုစိတ်ပါဝင်စားကြသောလူငယ်များနိုင်ငံရေးသမားကောင်းတွေအဖြစ်မိမိကိုယ်ကိုပုံဖော်ထုစစ်နိုင်ကြပါစေ။စစ်ချင်းမြတ်တော်ကိုမြန်လို့ပါဉာဏ်ပညာကိုတန်မိုးထားပါအမှုပညာကိုခံစားတတ်ပါစေ။ကျွန်တော်နေဖုံးလက်ပါ။